ရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းအဆက်ဖြစ်တဲ့ရက်ဆောင်တဲ့တီဘောကြားမိုင်းကင်မြို့နယ်မမတ်ကြီးရွာမှာစုံစုနာလို့ယူဆတဲ့ယောဂဖြစ်ပွားနေပြီးဒီအပိုင်းတွင်ကလေးငယ်တူတည်ဆုံခဲ့ပါတယ်။တည်ဆုံသွားတဲ့ကလေးငယ်တူရဲ့အခြေအနေနဲ့ပတ်သက်လို့တီဘောမြို့နယ်စေယုံအုပ်ဒေါက်တာနန္ဒဝင်းကအခုလိုပြောပါတယ်။
ရက်ဆောင်အပိုင်းတော်ဝဲဒီဘက်မှာမမတ်ဆိုတဲ့ယောဂရှိတယ်။ဟုတ်အဲ့ဒီယောဂကဟိုတဲတဲမှာမိုင်းကင်ရဲ့အထက်ကိုနှစ်ညလောက်သွားတယ်ပြောတာ။အဲ့ဒီယောဂကလေးတွေကဖောက်ဆွဲလာ။အဲ့ဒီယောဂမှာကလေးအစုလိုက်ကြိုင်းပြင်ရလို့ပြောတယ်။ပြေတော့အဲ့ဒီယောဂတွေထွက်လာပြီးကိုတို့ကနောင်အောင်ရောက်တယ်။ဟိုလက်နောင်ရောက်တယ်။အဲ့မှန်နေဒီဘောပွဲဆိုပထမကလေးကတော့သူကစုံစုနာလို့တန်နေရရှိတယ်။အဲ့တန်နေရရှိတော့အဲ့ကလေးကတော့ဒီစုံစုဆွဲပြီးအချိန်တော့မရသေးဘူး
။ဟုတ်စေ။
ရန်ကုန်မှာတက်ခွဲထားတယ်။အဲ့ဒါကိုသူကမန်းလေးကိုလွှဲရဲ့ချိန်မှာလမ်းမသိဘူး။ဒီကလေးတွေကိုအဲ့တော့အဲ့ဘက်ကိုမိုင်းကင်ဆရာဝန်ပြောလိုက်ပြီးမိုင်းကင်ဆရာဝန်မနေ့ဆင်းသွားပြီအဲ့ဒီကိုပြီးတော့တောင်ကြီးရတယ်သူတို့ကမကာကွယ်စည်းတို့တို့ဒီဒီဘောမှာလို့သူတို့ကာကွယ်စည်းတို့တွေပါလို့ဖို့ရပါလားတောင်ကြီးကချင်းရပြီးပြီလက်မလောင်ရှာထွက်လာလို့တို့ဘက်ကလည်းအတွေ့အကြုံရှိလို့သူတို့ကတော့ဘာမှသိလို့ဒီမှာမသိဖြစ်နေတော့တို့ဘက်ကတော့စုံစုံလာအတွေ့အကြုံရှိတော့မှဆက်ဆက်ချင်းကြည့်တော့စုံစုံလာလို့တန်တရားရှိတော့ကိုရောလို့ကိုရောကထိစက်တဲ့ရွာလေးအားလုံးတော့အဲ့ပြဲလို့ရှိမရှိဒီဘောမှာထောက်လန်းနေရတော့တို့ဘက်ကတော့အကုန်လုံးကဟိုတကတို့ကအစုလိုက်ကြုံလိုက်ဖြစ်ပြီးတော့တို့ကအကုန်လုံးကာကွယ်စည်းထိုးတာပြီ
2018ခုနှစ်စက်တင်ဘာလအတွင်းမှာတီဘောမြို့နယ်အတွင်းစုံစုနာယောဂကြောင့်မိန်းကလေးငယ်တူကိုရင်ငယ်တစ်ပါးတိတ်ဆုံးခဲ့ပြီးနောက်မှာတီဘောမြို့နယ်အတွင်းကလေးငယ်6000လောက်အထိကိုယောဂကာကွယ်ဆေးထိုးထားတယ်လို့ဒေါက်တာနန္ဒဝင်းကပြောပါတယ်။ပြီးခဲ့တဲ့2018ခုနှစ်မေလကစတင်ပြီးကိုခိုင်မြို့နယ်ကနေစုံစုနာယောဂဖြစ်ပွားမှုတွေရှိလာတာကနေနောင်ချိုမူဆယ်တီဘောလာရှုမြို့တွေမှာပါဖြစ်ပွားလာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းယောဂဖြစ်ပွားတယ်လို့တန်တရားရှိတဲ့လူနာ28ဦးထိရှိခဲ့ပြီးတခွဲခန့်အဖြစ်ထွက်သူ3ဦးရှိခဲ့ပါတယ်။အဲ့ဒီတွေကတူဦးတည်ဆုံခဲ့ပြီးတခွဲခန့်အဖြစ်မထွက်ပဲစုံစုနာတန်တရာလူနာအနေနဲ့တည်ဆုံခဲ့တဲ့သူ6ဦးရှိခဲ့တယ်လို့ရှမ်းပြည်နယ်ကျန်းမာရေးဦးစီးဌာနအထူးယောဂနိုင်နေရေးအဖွဲ့လက်ထောက်ညွှန်ကြားရေးမှူးဆိုင်နေမျိုးကပြောပါတယ်
။လက်ရှိတော့ကျွန်တော်တို့စုံစုနာရှမ်းပြည်မြောက်ပိုင်းကမှ2018ကနေစပြီးတော့နော်။18 5လပိုင်းကနေစပြီးတော့စုံစုနာတန်တရာရှိတဲ့လူနာဆိုပြီးတော့ကျွန်တော်တို့ပြရှိခဲ့တာလေပေါ့နော်အခုဒီစတိုက်ဆိုလို့တွေ့ရှိနေပြတန်တရားလူနာတွေဖြစ်မရှိတော့ကျွန်တော်တို့တန်တရားလူနာတစ်ခွဲအဖြစ်ရတိကျထားတာ confirm လို့ခေါ်တဲ့လူနာတော့ဆိုစုတော့စီးရင်28ယောက်ဖြစ်ရှိပါပြီဒီ confirm case တွေကတည်သွားတဲ့လူနာတော့တယောက်ရှိရပါဗျာ confirm တွေကတည်သွားလူနာတယောက်ရှိတယ်အဲ့ဒါတော့ဒီပေါ်မြို့နယ်ကဖြစ်တယ်ကျန်တဲ့လူနာတွေကတော့ကျွန်တော်တို့ confirm မဟုတ်ဘဲနဲ့တည်ဆုံတဲ့လူနာတွေကတော့ကိုခိုင်လည်းရှိတယ်မူဆယ်လည်းရှိတယ်နောက်ချူလည်းရှိတယ်။နောက်ပြီးတော့လာချူလည်းရှိပါတယ်
။စုံစုံနာယောဂဟာကူးစက်တက်တဲ့ဗိုင်းရပ်စ်ယောဂတစ်မျိုးဖြစ်ပြီးယောဂဖြစ်ပွားချိန်မှာကိုပူတာ၊လက်ချောင်းနာတာ၊ရေနဲ့အစာတောက်တွေမျိုးချမရတာစတဲ့ယောဂလက္ခဏာတွေဖြစ်တတ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဆယ်နှစ်အောက်ကလေးတွေကနေလူကြီးပိုင်းတွေထိယောဂဖြစ်ပွားတတ်ပြီးကိုခံအားနည်းသေးတဲ့ဆယ်နှစ်အောက်ကလေးတွေမှာဖြစ်ရင်တည်ဆုံးနိုင်ချေများတယ်လို့ဒေါက်တာနန္ဒဝင်းကပြောပါတယ်။ကျမ၏ဌာနအနေနဲ့ကတော့2018ခုနှစ်အတွင်းဝဒေတာပါဝင်ရှမ်းမြောက်ဒေတာတစ်ခုလုံးမှာယောဂကာကွယ်ဆေး84ရာခိုင်နှုန်းထိထိုးထားပေးနိုင်ခဲ့ပြီး2018ခုနှစ်အတွင်းမှာ80ရာခိုင်နှုန်းထိထိုးထားပြီးဖြစ်တယ်လို့ဆိုပါတယ်။ကျန်နေတဲ့ဒေတာတွေကတော့လက်နက်ကင်တိုက်ပွဲတွေကြောင့်နေမြေမအေးချမ်းတဲ့နေရာတွေပုံမှန်ကာကွယ်ဆေးမထိုးသူတွေလက်မှတ်ဆက်သွယ်ရေးခက်ခဲတဲ့နေရာနဲ့ဒေတာကဏ္ဍကိုယ်တိုင်ကယောဂကာကွယ်ဆေးထိုးဖို့မလိုလားတဲ့ဒေတာတွေမှာတော့ယောဂကာကွယ်ဆေးထိုးနိုင်ဖို့အသိပညာပေးစူးစမ်းနေရဆဲဖြစ်တယ်လို့ဆိုပါတယ်။ယောဂကာကွယ်ဖို့ဆိုရင်ယောဂဖြစ်ပွားသူကိုချောင်းဆိုးနှာချေရင်လက်ကင်မွာသုံးဖို့ယောဂဖြစ်ပွားသူထံကနေထွက်လာတဲ့နှာရည်ဒရွေးစရာတွေနဲ့မထိအောင်နေထိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ဒါအပြင်ဒီယောဂဟာတမန်လေကျောင်းနာကိုပူချောင်းဆိုးစတဲ့ယောဂလက္ခဏာတွေနဲ့ဆင်တူနေတာကြောင့်ကလေးငယ်တွေမှာဒီလိုယောဂလက္ခဏာတွေတွေ့ရင်နှိစက်ရကျန်းမာရေးဌာနကိုပြသကြဖို့လိုအပ်တယ်လို့လည်းကျန်းမာရေးဝန်ထမ်းတွေကပြောကြပါတယ်။လက်တလုံးမှာကျမ၏ဌာနအနေနဲ့ယောဂဖြစ်ပွားတယ်လို့တန်တရားရှိတဲ့လူနာတွေနေထိုင်တဲ့ပတ်ဝန်းကျင်နဲ့ရက်ွက်ကျေးရွာတွေမှာယောဂထမ်းမတ်မကူဆက်ဖို့ကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုလုပ်ကိုင်နေပြီးပြည်သူတွေဘက်ကလည်းပူးပေါင်းပါဝင်ကူညီပေးကြဖို့လိုအပ်မှာဖြစ်တယ်လို့ကျမ၏ဌာနတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။